အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကလူနည်းစုစိတ်ဘာသာဝင်တွေရဲ့ဖျားကြောင်ကိုစစ်သွေးကြော်တွေဒီနေ့မနက်စောပိုင်းကတိုက်ခိုက်ခဲ့တာကြောင့်နှစ်ယောက်ထပ်မံတည်ဆုံးပြီးတော့ခုနှစ်ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာလီဘန်တာဝန်ရှိသူတွေကပြောပါရတယ်။တည်ဆုံးတဲ့သူနှစ်ယောက်မှာတစ်ယောက်ကစိတ်လူမျိုးတူဖြစ်ပြီးတော့နောက်တစ်ယောက်ကတော့တာလီဘန်လုံခြုံရေးအဖွဲ့ဝင်ဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအဗ်ဒူနာဖီတာခေါ်ကသတင်းနောက်တွေကိုပြောပါရတယ်။တာလီဘန်အုပ်စုဟာကတ်အီဘာဝန်အရက်ကဖျားကြောင်အဝင်ဝမှာရှိတဲ့လုံခြုံရေးတွေကိုလက်ပစ်ဘုံးနဲ့ပစ်ပြီးတော့အဲ့ဒီဖျားเจ้าနဲ့ဝင်သွားတာဖြစ်တယ်လို့ဒါကောကပြောပါတယ်။အဲ့ဒီနောက်တာလီဘန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဖျားเจ้าဝင်းကိုအ мян ဝိုင်းလိုက်ပြီးတော့နှစ်ဖက်အပြန်အလှန်ပစ်ခတ်ကြတာမှာစစ်သွေးကြွတွေအကုန်လုံးသေဆုံးသွားခဲ့ပါတယ်။အဲ့နေရာကမိဂိုလုံးကြီးတွေထွက်လာတာကိုဒေသခံဒေသတွင်းရုပ်သံလိုင်းတွေကပြသခဲ့ပါတယ်။စစ်သွေးကြွတွေဟာဖောက်ခွဲပစ္စည်းတွေအပြစ်တင်လာတဲ့ကားကိုလူစီကားတဲ့နေရာကိုမောင်းပြီးဖောက်ခွဲဖို့ကြိုးပမ်းခဲ့ပေမဲ့သူတို့ပြစ်မှတ်ထားတဲ့နေရာကိုမရောက်ခင်မှာပောက်ကွဲသွားခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါရယ်တိုက်ခိုက်မှုဖြစ်ပွားတဲ့အချိန်မှာဖျားเจ้าအတွင်လူ30လောက်ရှိတယ်လို့လည်းဖျားเจ้าတာဝန်ရှိသူတူကပြောပါရယ်အခုချိန်ထိတော့ဘယ်သူကမှဒီသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပေါ်ပြောဆိုတာမရှိသေးပါဘူးခင်ဗျာ